ဝါရှင်တန်မှာဖွင့်ထားတဲ့ဗြိတိန်တန်ယုံကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့သူ့အဆိုအရကိုပြင်းပြင်းထန်ထန်ဝေဖန်ထားတဲ့တန်တပန်ကျေးနန်းတစ်ဆောင်ပေါက်ကြားသွားလို့ဗြိတိန်အတွက်မျက်နှာပူစရာဖြစ်နေတဲ့အချိန်မှာသမ္မတထရမ့်ကဝါရှင်တန်ဆိုင်ရာဗြိတိန်တန်အမတ်ကြီးကိုပေါ်တော်တော်နဲ့ရည်စရာကောင်းတဲ့သူဟိတ်ဟန်များတဲ့အယူဆသဖြင့်Twitter မှာခေါ်ပေါ်ရေးသားသလိုဗြိတိန်ဝန်ကြီးချုပ်ထရီဇာမေးကိုလည်း Brexit စစ်ဆက်ဆွေးနွေးပွဲတွေကိုအောင်မြင်အောင်မလုပ်နိုင်ခဲ့သူဆိုပြီးတော့ဝေဖန်ပါတယ်။သမ္မတထရမ့်နဲ့ဗြိတိန်နိုင်ငံတို့ကြားဖြစ်လာနေတဲ့ဆက်ဆံရေးအခြေအနေတွေကိုကိုရဲမင်းထွန်းကစူးစီးတင်ပြထားပါတယ်ရှင်
။ American နဲ့ British နိုင်ငံအကြားရှိတဲ့အထူးဆက်ဆံရေးကိုခိုင်မာစေဖို့ဇွန်လအစောပိုင်းကပဲ British နိုင်ငံကိုနိုင်ငံတော်ခီးသွားရောက်ခဲ့တဲ့သမ္မတ Donald Trump ဟာဒီအပတ်ထဲမှာတော့ဗြိတိန်တန်ယုံကတန်တမာကျေးနန်းစာပေါက်ကြားမှုသတင်းတွေကြောင့်ဝါရှင်တန်ကဗြိတိန်သားမကြီးနဲ့ဗြိတိန်ဝန်ကြီးချုပ်တို့အပေါ် Twitter မှာပြင်းပြင်းထန်ထန်ဝေဖန်ပြောဆိုလာခဲ့ပါတယ်။ဒီကျင်းနှံမှာသမ္မတထရမ့်ကိုညံဖျင်းသူ၊စိတ်တက်မလုံခြုံသူ၊အရေးချင်းမပြေဝသူလို့ဝေဖန်ထားသလိုထရမ့်ရဲ့ American အစိုးရကိုလည်းအနှစ်သာရပြည့်ပြည့်ဝဝရှိတဲ့ပုံမှန်အစိုးရတစ်ရပ်ဖြစ်လာလိမ့်မယ်လို့မထင်ဘူးဆိုတဲ့အချက်လည်းပါဝင်ခဲ့ပါတယ်။ဒီတန်တမာကျင်းနှံစာကိုတုံ့ပြန်တဲ့အနေနဲ့ဒီကနေ့ Twitter မှာသမ္မတထရမ့်ကဗြိတိန်သားမကြီး Kim Darak ကိုပေါ်တိုတိုနဲ့ရည်စရာကောင်းသူအဖြစ်ရေးသားထားသလိုဒီတာမကြီးကိုသူမသိရှိကြောင်းလူတွေကတော့ဟိတ်ဟန်များတဲ့အယူလို့တော့သူ့ကိုပြောကြောင်းအမေရိကန်နိုင်ငံဟာယနေ့ကမ္ဘာမှာစီးပွားရေးနဲ့နိုင်ငံရေးမှာနံပါတ်1ဖြစ်တယ်ဆိုတာကိုဒီအတာမတ်ကိုပြောလိုက်စမ်းပါလို့ရေးသားခဲ့ပါတယ်။အလားတူပဲဝန်ကြီးချုပ်ထရီဇာမေးကိုလည်း Brexit စစ်ဆက်ဆွေးနွေးပွဲတွေမှာသူ့အကြံဉာဏ်ကိုမယူဘဲခန့်ကျင်ကျင်ဆောင်ရွက်ခဲ့တယ်လို့ဝေဖန်ခဲ့ပါတယ်။လန်ဒန်ဘက်ကတော့လက်ရှိနိုင်ငံခြားရေးဝန်ကြီးလည်းဖြစ်လက်လက်နေတဲ့ဗြိတိန်ဝန်ကြီးချုပ်ယာရူးကိုရည်မှန်းထားသူလည်းဖြစ်တဲ့ Jeremy Hunt ကသမ္မတထရမ့်ရဲ့ဝေဖန်ချက်ဟာလေးစားသမှုလျော့နေတာကိုပြသနေပြီးမှားယွင်းနေပါတယ်လို့ဆိုပါတယ်။ဗြိတိန်တန်တမာတွေဘက်ကလည်းသူကအခုလိုကာကွယ်ပြောဆိုခဲ့ပါတယ
်။ We pay them as taxpayers to give us their frank assessment of the situation in the countries where they are serving.
သူတို့တာဝန်ကျနိုင်ငံကအခြေအနေတွေကိုဒီလိုပွင့်ပွင့်လင်းလင်းပြောပြီးနိုင်ငံကိုအစီရင်ခံတင်ပြဖို့အတွက်အခွန်ထမ်းပီသူတွေရဲ့ပတ်စံကိုတုံးပြီးသူတို့ကိုဆေးလွတ်ထားတာပါ။ဝါရှင်တန်ကတန်မန်ကြီးကလည်းဒီအလုပ်ကိုလုပ်နေတာပါပဲ
ဒီလိုကာကွယ်ပြောသလိုသမ္မတထရမ့်ကဗြိတိန်တန်မန်ကြီးနဲ့အဆက်ဆံလုပ်တော့မှာမဟုတ်ဘူးလို့မနေ့ကပြောထားတာကိုလည်း Jeremy Hunt ကသူသာဗြိတိန်ဝန်ကြီးချုပ်ဖြစ်လာရင်ဒီတန်မန်ကြီးကိုပဲဝါရှင်တန်မှာဆက်လက်ခန့်ထားမယ်လို့ Twitter မှာတုံ့ပြန်ရေးသားလိုက်ပါတယ်ဗြိတိန်ဝန်ကြီးချုပ်ယာရီအတွက် Jeremy Hunt နဲ့အပြန်ဝင်ရောက်အရွေးခံမဲ့နိုင်ငံခြားရေးဝန်ကြီးဟောင်း Boris Johnson ကတော့အခုလိုပြောပါတယ်
Well, look, I've got a good relationship with the White House, and I've had no embarrassment in saying that. I think it's very important that we have a strong relationship with
our... ကျွန်တော်နဲ့အင်ဘူရိုတို့အကြားသိကောင်းတဲ့ဆက်ဆံရေးရှိပါတယ်။အရေးကြီးတာကကျွန်တော်တို့နှစ်နိုင်ငံကြားမှာအထူးဆက်ဆံရေးတရရှိနေတယ်လို့အမေရိကန်နိုင်ငံဟာဗြိတိန်နိုင်ငံရဲ့အရေးကြီးဆုံးမဟာမိတ်နိုင်ငံဖြစ်နေပါတယ်။အနာဂတ်မှာလည်းနိုင်ငံရေးစည်းအရာအရေးကြီးဆုံးမဟာမိတ်ဖြစ်ဆက်ရှိနေဦးမှာပါ။Brexit နဲ့ပတ်သက်ပြီးတော့ကျွန်တော်ကိုယ်တိုင်လည်းဝန်ကြီးချုပ်မေရဲ့ညှိနှိုင်းဆွေးနွေးမှုတွေကိုအတော်လေးဝေဖန်နေသူတယောက်ပါ။ဒါကြောင့်လည်းကျွန်တော်ဝန်ကြီးချုပ်ယာဒူးကိုဝင်ပြိုင်ဖို့လုပ်နေတာဖြစ်ပါတယ
်။ဝါရှင်တန်ကိုရောက်နေတဲ့ဗြိတိန်နိုင်ငံကကုန်သွယ်ရေးဝန်ကြီး Liam Fox ကတော့သမ္မတထရမ့်ရဲ့သမီး Ivanka Trump နဲ့တွေ့ဆုံဆွေးနွေးဖို့ရှိလို့အဲ့ဒီဆွေးနွေးပွဲမှာဒီပေါက်ကြားမှုကိစ္စတောင်းပန်ပြန်လို့ဆိုပါရတယ်။အဲ့ဒီဆွေးနွေးပွဲကိုဗြိတိန်သားမကြီးတက်ရောက်မရောက်တော့မသိသေးပါဘူး။အင်္ဂါနေ့မှာတော့ American ကုသရေးဝန်ကြီး Wilbur Ross ကLiam Fox နဲ့ဆွေးနွေးပွဲကိုရုတ်တရက်ဖျက်သိမ်းလိုက်ပါတယ်။အကြောင်းကတော့ဒီစည်းဝေးကိုဗြိတိန်သားမကြီးလက်တက်ရောက်မှာဖြစ်လို့လို့ဆိုပါတယ်။ဝန်ကြီးချုပ်ထရီဇာမေးကတော့တာမကြီးဒိုရက်ကိုအပြည့်အဝထောက်ခံတယ်လို့တရားဝင်ထုတ်ဖော်ပြောကြားပေမဲ့ဗြိတိန်တာဝန်ရှိသူတချို့ကဒီပေါက်ကြားမှုကြောင့်တာမကြီးကိုအစားထိုးဖို့များတယ်လို့တိုးတိုးတိတ်တိတ်ပြောကြားနေကြပါတယ်။ဒီပေါက်ကြားမှုက Brexit ကိုအပြည့်ထောက်ခံသူIsabel Oakeshott ဆိုသူစီကိုပေါက်ကြားခဲ့တာဖြစ်ပါတယ်။သူကတခါတည်းရန်တရင်တော့အလုပ်လုပ်ကန်တယ်လို့ Brexit Party ခေါင်းဆောင်နိုင်ဂျာဖာရာရှ်နဲ့ယင်းဒီသူလည်းဖြစ်ပါတယ်။တာမကြီးဒိုရက်ကတော့ EU ဥရောပသမဂ္ဂကိုလိုလားသူအမကန်တူဖြစ်ပြီးတစ်ချိန်က EU အခြေစိုက်ဘရပ်ဆဲလ်မြို့မှာတာဝန်ထမ်းဆောင်ခဲ့မှုတူဖြစ်ကြောင်းပါခင်ဗျာ။